အမေရိကန်ပြည်ထောင်စုရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတော့မြင့်တက်နေချိန်မှာပဲကိုဗစ် -19 ကာကွယ်ဆေးမကြာခင်လပိုင်းအတွင်းရနိုင်မယ်လို့ပြောမှန်းထားကြောင်းအမေရိကန်ကူးစက်ရောဂါဆိုင်ရာပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကထောက်ပြနေကအမေရိကန်လွတ်တော်အမတ်တွေကိုပြောပါတယ
် There's never a guarantee that you're going to get a safe and effective vaccine.But from everything we've seen,
with the cool stand up with the lope, and he gave me a tea of yellow, Ama Gamboga, Machina, do we trace and in a Santa Lu Yatare, a Chaletria, soon in a three genie account of Gomioman Tajo, Lord of Chiga, on the door, Kurna Rest, and I think the Anshangri, subcommittee of where Jana Puema, Piovari, Kagwe Siga, Santa Musin of Song Chite, Sindhu Yodavi, to let to God Piovari.ဂျွန်ဟော့ပကင်းစ်တက္ကသိုလ်မှတ်တမ်းတွေအရအမေရိကန်နိုင်ငံမှာလက်ရှိ COVID-19 ကူးစက်သူ 4.5 သန်းနဲ့သေဆုံးသူ 3 ခွဲကျော်ရှိပြီးကမ္ဘာမှာကူးစက်မှုနဲ့အသေးအကြောင်းနှုန်းအများဆုံးဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာတော့ဇွန်လနောက်ပိုင်း COVID-19 ကူးစက်မှုနှုန်းအများဆုံးဖြစ်တက်ခဲ့တဲ့အတွက်အသွားအလာတွေဖြည့်ဆော့ပေးဖို့အနည်းဆုံးနောက်ထပ်သတင်းနှစ်ပတ်ရှုဆိုင်လိုက်တယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတောက်ကြံလေးကကြေညာလိုက်ပါတယ်။ဥရောပမှာ COVID-19 ဒုတိယလိုင်းစတင်ရိုက်ခတ်နေတာကြောင့်ဗြိတိန်နိုင်ငံအနေနဲ့ရင်ဆိုင်ဖို့အသင့်ပြင်ထားရမယ်လို့လည်းဗြိတိန်ကျန်းမာရေးဝန်ကြီးမတ်ဟန်ကော့ကကြေညာပေးကြပြောပါတယ်။